Welcome to the Voice of America in Burmese.
Mingla mne khima thora shin mya shin. American Bureau of Washington DC myo raw VOA American tan ye 2021 khu ne August 16 ye ni. Tanin la ni mne khin season dwe ko line to meter 25 40 51 tuk ka ni dai yai thau lwin ni ba bi shin. တော်ရရှိမြွှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါ VOE မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကင်းရေဒီယိုအစီအစဉ်ကိုရုပ်သံခါနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနေ့ကင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူပြောပြပေးမှာပါအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကဘူးမြို့တော်ကိုဝင်ရောက်ထိန်းချုပ်ထားလိုက်တယ်လို့သမ္မတအရှရက်ဂန်နီနဲ့ဒုသမ္မတအပါဝင်ထိပ်တန်းအရာရှိကြီးတွေကတော့နိုင်ငံကနေထွက်ခွာသွားပါပြီကဘူးနိုင်ငံတကာလေဆိပ်ကိုတော့ကန်တက်ဖွဲ့ကအခိုင်အမာထိန်းချုပ်ထားစေပဲလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဟေတီမှာတော့ပြင်းအား9.2ငရင်းကြောင့်အခုတတိတေဆုံးရသူက900ကျော်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေပြောပြမှာပါမတင်ကြီး
။ဟုတ်ကဲ့ပါရှင်။ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကြီးညာပြီးမှာတော့ဆင်အနာတိတ်မှုကိုလမ်းပေါ်ထွက်ဆက်လက်ဆန့်ကျင်ဆန္ဒပြနေတဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။ထိုင်းဘက်ကိုတရားမဝင်ဝင်ရောက်တဲ့မြန်မာနိုင်ငံသားတချို့လည်းအဖမ်းခံရပါတယ်။ဒီနောက်မှာတော့
The trans and the set of others ma chin ba ma yu au kwe ma nai ya le party re bi me lu a ti lin le pyo twa pi lo a ti le pi twa twi ya kwa
da ke che che ye kaun sin phwa win tu phit de u khin maung swi ba shin a pat sin myama ye swi nwe kan si sin ma na sin ya ba me di naw ma do pi rin tadin thong tat che myama pi ka pe sa ne tadin twi de ka tu tat tadin pat sin kana ri ko le na sin ya ba me shin a khu yin song do thait tan yaw tadin ni ko do khin myu tet ne tu pyo pya pe ba me
အာဖဂန်သမ္မတအရှရက်ဂန်နီကသူနဲ့ဒုသမ္မတအပေါင်းဝန်တခြားထိပ်တန်းအရာရှိကြီးတွေဟာအာဖဂန်နစ္စတန်နိုင်ငံတွင်သွေးမြေကျမှုကိုကာကွယ်တဲ့အနေနဲ့တိုင်းပြည်ကနေထွက်ခွာသွားပြီလို့တင်းငွေတွေနဲ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။တာလီဘန်တွေကတော့အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်နယ်34ခုကို6ရက်လောက်အတွင်းမှာပဲသိမ်းပိုက်ခဲ့တာဖြစ်ပြီးအောက်တိုဘာ15ရက်မနေ့ပိုင်းမှာပဲကဘူးမြို့တော်ကိုရောက်လာပါပြီ။တာလီဘန်တိုက်ခိုက်ရေးသမားတွေကမြို့ရဲ့အချက်ချာကျတဲ့နေရာတွေမှာနေရာယူထားပြီးထိပ်ပိုင်းခေါင်းဆောင်တွေကတော့ကဘူးကသမရနန်းတော်ကိုရောက်သွားပါပြီ။အာဖဂန်တပ်တွေထွက်ခွာသွားတဲ့နောက်ပိုင်းလူရဲမှုတွေနဲ့ဗဟန်းဗရာဖြစ်မှာကိုကာကွယ်နှံ့အောင်လုံခြုံရေးဌာနတွေကိုစောင့်ရှောက်ဖို့အတွက်ညွှန်ကြားထားတယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။တာလီဘန်ပြောခွင့်ရကတာလီဘန်တွေဟာ background လေးရက်အခြေစိုက်စခန်းကိုထိန်းချုပ်လိုက်နိုင်ပြီဖြစ်ပြီးပါရဝံအကျဉ်းတောင်ကအကျဉ်းသားတွေကိုလွှတ်ပေးလိုက်ပြီလို့ပြောပါရယ်အမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်တွေရဲ့ပင်မအခြေစိုက်စခန်းဖြစ်တဲ့ background မှာတာလီဘန်အကျဉ်းသားက9000လောက်ရှိခဲ့တာပါအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်ကတော့ကဘူးအမေရိကန်တန်ရုံးကဂျန်ဝန်တန်းတွေကိုပြောင်းရွှေ့ပေးနေတယ်လို့ပြောတယ်လို့သူတို့ကိုကူညီဖို့အတွက်ဒီသတင်းပတ်အစောပိုင်းမှာပဲတပ်သား3000ဆစ်လွတ်ထားရကနေနောက်ထပ်1000ထပ်တိုးပြီးဆစ်လွတ်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုချက်ပေးထားတာပါ
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကိုလက်နက်ကင်တာလီဘန်တိုက်ခိုက်ရေးသမားတွေဝင်ရောက်လာတာကိုစောင့်ကြည့်နေတဲ့အမေရိကန်ဆိုရတာဝန်ရှိသူတွေကတော့အမေရိကန်တန်ရုံနဲ့မြို့မှာရှိတဲ့နိုင်ငံတကာလေးစိတ်ကိုအမေရိကန်တပ်ဖွဲ့တွေကခိုင်ခိုင်မာမာထိန်းချုပ်ထားကြောင်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့မြင်ကွင်းကကြေကွဲစရာကောင်းတယ်လို့ပြောပါတယ်။လက်ချံအာဖဂန်လုံခြုံရေးတပ်ဖွဲ့တွေထွက်ပြေးသွားပြီးတဲ့နောက်ကာဘူးမြို့တော်တွင်သဘုံတွေဝင်ဖို့လမ်းပွင့်သွားခဲ့ပြီးတဲ့နောက်မှာတာလီဘန်ခေါင်းဆောင်တွေကတင်းငွင်တွင်နေမှာအနိုင်ရကြောင်းကြေညာခဲ့တာပါကာဘူးမြို့တော်တွင်ဒေသတွေကိုတာလီဘန်တိုက်ခိုက်ရေးသမားတွေကထိန်းချုပ်ထားပြီးလို့တာလီဘန်ဘက်ကပြောပြီးမဲ့လဲအမေရိကန်တန်ယုံနဲ့ဟာမစ်ခါဆိုင်နိုင်ငံတကာလေးစိတ်ကတော့လုံခြုံကြောင်းအမေရိကန်တာဝန်ရှိသူတူက VOA ကိုပြောပါတယ်ကာဘူးမြို့တော်ကြပီးအာဖဂန်နစ္စတန်နိုင်ငံတာလီဘန်တို့ထိန်းချုပ်လိုက်တာဟာခြေကွဲဝမ်းနည်းစရာဖြစ်တယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်တန်ယုံမှာကြမ်းရှိနေသေးသူတွေအပါအဝင်အမေရိကန်အမှုတန်းတွေအာဖဂန်အကူအညီပေးသူတွေရဲ့ဘေးကင်းလုံခြုံရေးကဦးစားပေးလုပ်ငန်းဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကတင်းငင်ကနေနေမှာပြောဆိုပြီးအာဖဂန်တပ်ဖွဲ့တွေမြန်မြန်ပြိုကွဲသွားမှုအတွက်အမေရိကန်အစိုးရဘက်ကမပြင်းစင်ခဲ့မှုအပေါ်ဝေဖန်ချက်တွေကိုကာကွယ်ခဲ့ပါတယ်လေးစိတ်မှာအစွမ်းကုန်ကူညီဆောင်ရွက်မယ်အကြောင်းမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO ကလည်းတင်းငင်ကနေနေမှာပြောဆိုထားပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံတာလီဘန်တွေရဲ့လက်ထဲကိုရောက်သွားလဲတန်းနဲ့ချီတဲ့အာဖဂန်ပြည်သူတွေကိုအကူအညီတွေပေးဖို့အတွက်မြို့ပြဒေသတွေအထူးသဖြင့်ကာဘူးမြို့တော်မှာသူတို့ဆက်ပြီးနေဖို့ဆန္ဒရှိတယ်လို့ကုလသမဂ္ဂကပြောပါတယ
် Of course it is a very volatile, fluid, rapidly changing situation.
အာဖဂန်ရဲ့အခြေအနေဟာပြောင်းလဲမှုများစံပြီးမရေမရာဖြစ်နေပေမဲ့ကုလသမဂ္ဂအဖွဲ့ရဲ့အဲ့ဒီမှာရှိနေတာဖြစ်ပြီးအာဖဂန်ပြည်သူတွေအတွက်အကူအညီပေးဖို့သူတို့အဲ့ဒီမှာပဲဆက်ပြီးနေခြင်းနဲ့ဆန္ဒရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံအိုချာပြောခွင့်ရဂျင်းစလတ်ကပြောသွားတာပါကုလသမဂ္ဂဟာအာဖဂန်နစ္စတန်နိုင်ငံနဲ့လွန်ခဲ့တဲ့နှစ်ပေါင်း80လောက်အနှောင့်အယှက်မရှိပဲနေခဲ့တာဖြစ်ကြောင်းလည်းပြောပါတယ်ဒါပေမဲ့အာဖဂန်နဲ့နိုင်ငံသားကုလဝန်ထမ်းတွေရဲ့လုံခြုံရေးကိုတော့စိုးရိမ်ကြောင်းနဲ့သူတို့အတွက်ကာကွယ်ပေးနိုင်အောင်ဖြစ်စဉ်တွေကိုအနီးကပ်စောင့်ကြည့်နေတယ်လို့လည်းပြောပါတယ်အာဖဂန်ကနေအမေရိကန်နဲ့နေတိုးမဟာမိတ်တပ်တွေထွက်ခွာခြင်းကစပြီးတာလီဘန်တွေရဲ့ထိုးစစ်ဆင်မှုကြောင့်နေရီကနေမြို့တော်ကာဘူးကိုထွက်ပြေးလာသူက2,100လောက်ရှိနေတယ်လို့လည်းပြောပါတယ်အများစုကအိစီယာနေရာမရှိတယ်လို့အထောက်ပံ့တွေပေးဖို့လည်းပိုခက်နေတယ်လို့ပြောပါတယ်အာဖဂန်အတွက်ကုလသမဂ္ဂဝန်ထမ်း920လောက်တာဝန်ချထားတာဖြစ်ပြီးလက်ရှိမှာတော့အာဖဂန်နိုင်ငံအတွင်းမှာလည်းတာဝန်ထမ်းဆောင်နေသူ300လောက်ရှိနေတာပါ
ဟေတီနိုင်ငံမှာပြင်းအား9.2မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်တေဆုံးရသူက900ကျော်သွားပြီလို့တာဝန်ရှိသူတွေကတင်းင်းကနေနေမှာပြောပါတယ်။အနည်းဆုံးလူပေါင်း1,800ကျော်ဒဏ်ရာရထားပြီးအပြည့်စည်ပုံချမှာပျောက်ဆုံးနေသူတွေလည်းရှိနေဆဲဖြစ်ကြောင်းအာဏာပိုင်တို့ကပြောပါတယ်။နောက်ဆက်တွဲငလျင်တွေလည်းလှုပ်ခတ်ပါတယ်။မြို့တော်ပေါ်တိုပရင်စ်ရဲ့အနောက်ဘက်125ကီလိုမီတာလောက်အကွာမှာရှိတဲ့မြို့မှာစနေနေ့ကမြောက်အနှက်10ကီလိုမီတာကိုဗဟုပြုပြီးငရင်လှုပ်ခတ်ခဲ့တာဖြစ်ကြောင်းအမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကဖော်ပြပါတယ်။ဟေဒီသမ္မတလှုပ်ချန်တပ်ဖြတ်ခံရပြီးတဲ့နောက်သတင်းသုံးပတ်ကြာမှတာဝန်ယူခဲ့တဲ့ဝင်ကြီးချုပ် Area Henry ကတော့ငလျင်တန်းတင့်ဒေသတွေကိုအစိုးရကအကူအညီတွေချထားပေးထားကြောင်းပြောပါတယ်ရှင်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 9လိုင်းဒိုမီတာ40 kHz 9.13 9လိုင်းဒိုမီတာ51 kHz 5859နဲ့လိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်းနိုင်ငံဘန်ကောက်မှာတနင်္ဂနွေနေ့ကဝန်ကြီးချုပ် project ချောင်းချန်နေစီကိုချီတက်ဆန္ဒပြသူက100လောက်ချိန်နေပြီးတော့သူတို့ကိုအဓိကုံနှိမ့်နေရဲတွေကမြေရိုးဘုံတွေနဲ့ပြစ်ခတ်ခဲ့တယ်လို့မိသက်ပိုက်တွေနဲ့ရေဖြန်းပြီးလဲလူစုခွဲခဲ့တာပါအများစုဟာလူငယ်တွေဖြစ်ပြီးရဲတွေရဲ့အတားအဆီးတွေကိုဖယ်ရှားပြီးကြောက်ခဲတွေမိရှုမိပန်းတွေပင်ပောင်ဘုံတွေနဲ့ရဲတွေကိုပြစ်ပောက်ခဲ့ကြပါတယ်ဒီသတင်းပတ်တွင်ဆန္ဒပြသူတွေနဲ့ရဲတွေကြားပဋိပက္ခဖြစ်တာဒီတနင်္ဂနွေနဲ့ပါဆို၄ချိန်ရှိသွားပါပြီကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးထိုင်းဆိုရရဲ့ကန်တွယ်ပုံကိုမကျေနပ်ကြတဲ့ဆန္ဒပြသူတွေကဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုနေတာပါ။ဒါပြင်အစိုးရနှုတ်ထွက်ဖို့ဖွဲ့စည်းပုံခြေခံဥပဒေသစ်ရေးဆွဲဖို့ဘယင်းစနစ်ပြုပြင်ဖို့အပါအဝင်နိုင်ငံရေးပြောင်းလဲတွေအတွက်ပါဖိအားပေးနေကြတာပါ။တနင်္ဂနွေနေ့မှာထောင်းနဲ့ချီတဲ့ဆန္ဒပြသူတွေဟာကားတွေမော်တော်ဆိုင်ကယ်တွေနဲ့မြို့ရင်းမှာဖြည်းဖြည်းလေးမောင်းပြီးဆန္ဒပြပါတယ်။ဒီလိုဆန္ဒမပြခင်မှာနေရာ၃နေရာမှာပြုတ်လုတဲ့ဟော်ပြောပွဲတွေကိုနားထောင်ပါတယ်။အခုလိုစိုက်ကယ်ရီကားတွေထဲမှာပဲနေပြီးဆန္ဒပြတာဟာကိုဗစ်ပိုးအလွဲတကူမကူးစေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်
။ဟောင်ကောင်ကအကျော်ကြားဆုံးဒီမိုကရေစီရေးလိုလားတဲ့အဖွဲ့အစည်းတွေထဲကတစ်ခုကချက်ချင်းပဲပိတ်သိမ်းမဲ့အကြောင်းကြေညာလိုက်ပါပြီ။အထူးသဖြင့်2019ခုနှစ်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေအပါအဝင်ဟောင်ကောင်ရဲ့သမိုင်းတစ်လျှောက်အကြီးအမားဆုံးလမ်းပေါ်ထွက်ဆန္ဒပြပွဲတချို့ကို Civil Human Rights Front CHRF ကစီစဉ်ခဲ့တာပါ။တရုတ်အစိုးရကပြီးခဲ့တဲ့နှစ်ဇွန်လအတွင်းဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေကိုကျင့်သုံးလာပြီးနောက်ပိုင်းလူမှုချိတက်ပွဲတွေလုပ်ဖို့ CHRF ရဲ့ရှောက်ထားချက်တွေကိုကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါအကြောင်းပြပြီးအစိုးရကပယ်ချခဲ့ပါတယ်။အဖွဲ့ကိုဖျက်သိမ်းဖို့ရှိတဲ့ဆိုတဲ့ကောလာဟလတွေပြီးခဲ့တဲ့ရက်ပိုင်းကတည်းကဒေသဆိုင်ရာမီဒီယာတွေမှာဖော်ပြခဲ့ပေမဲ့လည်းတင်းင်းကနေနေမှာမှအတိပြုတာဖြစ်ပါတယ်။အသင်းဝင်အဖွဲ့တွေနှိမ်နှင်းခံရပြီးအရက်ဖက်အဖွဲ့အစည်းအနေနဲ့လည်းစိုးရိမ်ပွဲအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့အဖွဲ့ရဲ့ Facebook လူမှုကွန်ရက်မှာတင်ထားတာကိုလည်းတွေ့ရပါတယ်ရှင်။
မလေးရှားဝန်ကြီးချုပ်မူဟက်ဒင်ဂျန်ဆန်ဟာတနင်္လာနေ့မှာနှုတ်ထွက်ဖို့ရှိတယ်လို့မလေးရှားကိနီသတင်းဌာနကပြောပါတယ်။ဝန်ကြီးချုပ်မူဟက်ဒင်ဟာလက်ရှိညမောင်းအစိုးရအဖွဲ့ထဲမှာအများစုထောက်ခံမှုမရတော့ဘဲဖြစ်လာနေပြီးတကယ်လို့သူနှုတ်ထွက်ကြောင်းအတည်ပြုခဲ့ရင်တော့သူဝန်ကြီးချုပ်တာဝန်ယူခဲ့တဲ့18လတာကာလအတွင်းဝရုံးသုံးကအချိန်တွေအဆုံးသတ်သွားနိုင်တယ်လို့တွေ့ပါတယ်။ဒါပေမဲ့လည်းကိုဗစ် -19 ကူးစက်မှုတိုးလာနေတာနဲ့နိုင်ငံစီးပွားရေးကြဆင်းတာကြောင့်မလေးရှားရဲ့အခြေအနေဟာမရေမရာပိုပြီးဖြစ်လာနိုင်တယ်လို့ Reuters သတင်းမှာဖော်ပြပါတယ်။ညမောအစိုးရအဖွဲ့ကအကြီးဆုံးပါတီဖြစ်တဲ့ UMNO ပါတီကလွှတ်တော်မှတချို့ကသူ့ပေါ်ထောက်ခံမှုပြန်ပြီးရုပ်သိမ်းခဲ့တဲ့နောက်အခုလိုသတင်းထွက်လာတာပါ။ တကယ်လို့သူနှုတ်ထွက်သွားရင်နောက်အစိုးရအဖွဲ့ကိုဘယ်သူနဲ့ဖွဲ့စည်းမယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။မလေးရှားရဲ့နောင်ရေးအတွက်ဘယင်အယ်ဆူတန်အဗ်ဒူလာကပဲဆုံးဖြတ်ဖို့ဖြစ်လာပါတယ်။ဝန်ကြီးချုပ်မိုဟီဒင်ဟာတနင်္လာနေ့မှာဘယင်စီကိုနှုတ်ထွက်စာတင်သွင်းဖို့ရှိတယ်လို့ဝန်ကြီးချုပ်ယုံဝန်ကြီးမော့တ်ရက်ဇွန်မက်တ်ယူဆက်ကပြောကြောင်းမလေးရှားခြေနီသတင်းမှာတနင်္လာနေ့ကဖော်ပြထားပါတယ်။
အိန္ဒိယရဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်ပံ့ဖြစ်စေရေးအတွက်ခင်မီအခြေခံအဆောက်အုံတည်ဆောက်ရေးမှအမေရိကန်ဒေါ်လာ 1.35 ထရီလီယံသုံးမဲ့အစီအစဉ်ကိုဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္ဂနွေနေ့မှာကြေညာလိုက်ပြီးနိုင်ငံရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးရည်မှန်းချက်ပြည့်မီစေရေးအတွက်တန့်စင်တဲ့ဆွေးအင်ကိုပို့ပြီးတော့အသုံးပြုနိုင်ရေးဥတီလှုပ်ဆောင်မဲ့အကြောင်းလည်းပြောပါတယ်။အိန္ဒိယလွတ်လပ်ရေးနေ့အခမ်းအနားတွင်မင့်ကွန်းမှာအခုလိုကြေညာခဲ့တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုနားဆင်ပြီးအခုတော့သတင်းဆောင်ပါတွေကိုပြောပြပေးပါမယ်ရှင်။စကိုင်းတိုင်းမုံရွာမြို့မှာစစ်ကောင်စီကထုတ်ပြန်တဲ့အမိန့်တွေကိုဆန့်ကျင်တဲ့အနေနဲ့ဆန္ဒပြသူတွေဟာမနေ့ကလမ်းပေါ်ထွက်ဆန္ဒပြပါတယ်။ဒါ့အပြင်မုံရွာနဲ့ရန်ကုန်မြို့တွေမှာလည်းအသေးစားဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးထိခိုက်ဒဏ်ရာရတာမရှိဘူးလို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ဆက်သွယ်ဆုံးဆန်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဆရာနာသိမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ကမြို့တွေမှာမနေ့ကဆက်လက်ဖြစ်ပွားခဲ့ပြီးတော့သခိုင်းတိုင်းမုံရွာမြို့မှာလည်းဆန္ဒပြခဲ့ကြပါတယ်။အနာပိုင်းဒီဘက်ကမုံရွာမြို့မှာမနေ့7နာရီကနေညနေ4နာရီအထိလူတွေကိုအပြစ်မထွက်ပဲနေဖို့အမိန့်ထုတ်ပြန်လိုက်တာပါဝင်ဆရာနာသိမှုကိုဆန့်ကျင်တဲ့အနေနဲ့ပင်မတပိတ်စစ်ကြောင်းကဆန္ဒပြလူငယ်100လောက်ဟာဈေးဟောင်းမှာစုဝေးဆန္ဒပြခဲ့ကြတာဖြစ်တယ်လို့မော်ရဆနပြခေါင်းဆောင်တို့ဖြစ်တဲ့ကိုခန့်ဝေဖြူကပြောပါတယ
်အဓိကတော့ကျွန်တော်ဒီစစ်ကောင်စီရဲ့ထုတ်ပြန်တဲ့အမိန့်ညအာဏာတွေကိုကျွန်တော်တို့ကဒီဖိဆန်ချဖို့လူကုကိုတိုက်တွန်းတာဗျဒီအမိန့်ညမှာမဟုတ်ဘောနော်ဒီကျန်တဲ့ဒီကျွန်တော်တို့အမိန့်ညကိုလည်းကျွန်တော်တို့ဖိဆန်ချဖို့ကျွန်တော်တို့တိုက်တွန်းတာပါဗျလုံကြုံကြီးတော်တော်လေးတင်းကျပ်တယ်ဗျနေရာနံပြားကိုသူတို့ချထားတယ်ဗောနော်အဲ့ဒီကြားထဲကတင်ကျွန်တော်တို့ဒီမော်ရပင်မတပိတ်ကတော့ဒီရအောင်ထွက်ခဲ့တာဗောဒီစစ်ကောင်စီရဲ့အမိန့်ညကိုနာခံစရာမလိုဘဲနဲ့ကိုယ့်ရဲ့ပုံမှန်တိုင်းပဲရှောင်းဝယ်ဖောက်ကားဖို့ပေါ့နော်ကျွန်တော်အဲ့ဒါအတိုက်တွန်းတဲ့အနေနဲ့ရောကျွန်တော်ဒီဆန္ဒပြပွဲကိုလုပ်တာဗျ
ကျမရင်းနဲ့အောက်သားဝန်ကြီးဌာနကတော့မုံရွာမြို့ကို stay at home မြို့နယ်ဖြစ်သတ်မှတ်ထားပြီးမုံရွာခရိုင်စီမံအုပ်ချုပ်ရေးကောင်စီကလည်းပါဆယ်စနစ်နဲ့ရောင်းချတဲ့စားတောက်ဆိုင်တွေနဲ့တဖိတ်ဆိုင်တွေကိုမနေ့10နာရီကနေညနေ4နာရီထိပိတ်ထားဖို့အမိန့်ထုတ်ပြန်လိုက်ပါတယ်စစ်ကောင်စီဘက်ကအခုလိုမိန့်ထုတ်ပြန်လိုက်တာဟာနောက်ခွဲမှာရောဂါထိန်းချုပ်ဖို့တဲ့နိုင်ငံရေးအရရည်ရွယ်ချက်တွေပါနေတယ်လို့ရှုမြင်ကြောင်းကိုခန့်ဝေဖြူကပြောပါတယ်
အခုချိန်ဒီတို့ဒီဆန္ဒပြပွဲတွေကိုကျွန်တော်တို့ဒီထင်းချုံနိုင်ခြင်းမရှိသေးဘူးเนาะကျွန်တော်တို့အင်အားကောင်းကောင်းနဲ့နေစဉ်နေရအနှံ့မှာကျွန်တော်တို့ထွက်နေရပါတော့ဒါအဲ့အဲ့ဒါအပြင်ကျွန်တော်ဒီလမ်းပေါ်မှာတို့ကတော့လူတွေကိုအဲ့အချိန်တွင်မှာမရှိစေခြင်းနဲ့သဘောဆောင်နေပါတော့အဓိကအဲ့လိုဆောင်ပြီးတော့တို့အုပ်ချုပ်ရေးရန်တရားစပြီးတော့တည်နိုင်အောင်ကြိုးစားတဲ့သဘောလေးဖြစ်တယ်အဓိကတော့ကျွန်တော်တို့အဲ့နိုင်အပိုင်းစားနေပိုင်းတပိတ်စစ်ကြောင်းနေလို့ကျွန်တော်ဒီနောက်တစ်ခုကပြည်သူကောက်ွယ်တပ်ဖွဲ့တွေရဲ့ပျောက်ကြားတွေပေါ့နော်ဒါတွေကိုထိန်းချုပ်ခြင်းတဲ့အတွက်တို့ဒီအမိန့်ကိုကျွန်တော်ထူးထူးခြားခြားထုတ်တယ်လို့ပဲကျွန်တော်တို့သုံးသပ်မိတယ်ဗ
ျစစ်တပ်ကအာဏာသိမ်းတာ6လကျော်လာတဲ့အထိနိုင်ငံတော်ဝန်ကမြို့တွေမှာဆန္ဒပြတာတွေဆက်ဖြစ်နေပြီးတော့မနေ့ကတော့မန္တလေးပခုတ်ကူကလေးစလင်းကြီးဒဇဲလုံငင်းဖဲခုံတဝဲဖအံဆော့တဲ့မြို့တွေမှာလည်းဆင်အာဏာရှင်စန့်ကျင်ရေးဆန္ဒပြတဲ့အနေနဲ့ဆန္ဒပြပြည်သူတွေကမတရားတဲ့အမိန့်အာဏာဟူသမျှဖိဆန်ကြဆိုတဲ့ကြွေးကြော်စံတွေနဲ့အတူခြိတက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲတွေဖြစ်နေတဲ့ချိန်ထဲမှာပဲတစ်ဖက်မှာလည်းပြစ်ခတ်မှုတွေဘုံပေါက်ကွဲမှုတွေရှိနေပြီးတော့မနေ့ကတော့မုံရွာမြို့မှာဘုံလုံးပေါက်ကွဲခဲ့သလိုရန်ကုန်ကကြီးမြနိုင်မြို့နယ်နဲ့စမ်းကြောင်းမြို့နယ်တွေမှာလည်းဘုံပေါက်ကွဲမှုတွေရှိခဲ့ပါတယ်ကြည်မြိုင်မြို့နယ်မှာမနေ့ကဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့အိမ်မှာနေထိုင်တဲ့သူတဦးကတော့ VOE ကိုအခုလိုပြောပါရစေ
။ဘုံပေါက်တာကတော့လက်ချက်လမ်းမှာပေါက်တာပေါ့။ဒါက၄နိုင်ပေါ့နော်။မနေ့၄နိုင်မှာတော့တို့ပေါက်တယ်။အဲ့မဲ့ဒီဘက်မှာကျတော့တည့်ရတော့ကမှကတွေ့ရတာမနေ့က9နိုင်ရတွေ့တာပေါ့။ပုံလုံးတော့တွေ့ရပြန်တယ်ပေါ့။တော်တော်ရုံမှာတွေ့ရပေါ့နော်။ဒီတော့တာဒီစတော့ရဲ့ပတ်နိုင်ရဲ့ရုပ်ပယုံမှာလည်းတွေ့ရပြန်တယ်ပေါ့။
ဒီဘုံပေါက်ကွဲမှုတွေအတွင်းထိခိုက်ဒဏ်ရာရတဲ့သူရှိတယ်လို့မသိရပေမဲ့အခုလိုဘုံပေါက်ကွဲမှုတွေအပါအဝင်စနေနေ့ကမြို့ပတ်ရထားပေါ်မှာရဲတွေပြစ်ခတ်ခံရတာတွေကြောင့်လုံခြုံရေးတွေတိုးမြင့်ချထားတာတွေရှိလာနေတယ်လို့အဲ့ဒီမြို့နယ်တွေမှာနေထိုင်တဲ့မြို့ကန်တွေကပြောပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြပေးခဲ့တာပါရှင်ထိုင်းနိုင်ငံတွင်ဖမ်းဆီးခံရမှုအခြေအနေတွေကိုပြောပြပေးပါမယ်ထိုင်းမြန်မာနယ်စပ်တက်ပြည်နယ်မဲဆောက်မဲလမနဲ့ကန်ချနာဘူရီပြည်နယ်ဆိုင်ရိုတစ်တောတွေအတွင်းမှာမြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား60ကျော်နဲ့အတူလူကုန်ကူးသူပွဲစား၄ဦးကိုစနေနေ့ကဖမ်းဆီးခဲ့ပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ဖြစ်တဲ့တပ်ပီနယ်မဲလမမြို့နယ်နဲ့ကန်ချနာဘူရီစိုင်းယိုတက်တော်အတွင်းမှာပုံအောင်နေတဲ့မြန်မာနိုင်ငံသား60ကျော်ကိုစနေနေ့တနေ့တည်းဖမ်းမိခဲ့ကြောင်းသက်ဆိုင်ရာဒေသအာဏာပိုင်တွေကပြောပါရယ်ဖမ်းမိတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့ AAC လို့သမားကွန်ကြီးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပါရယ်အဲ
့ဒါမနေ့ကဆိုရင်ကျွန်တော်တို့တရားထဲဖမ်းမိတာဆိုရင်ကျွန်တော်တို့ဒီတက်ခိုင်ပေါ့တက်ခိုင်ဒီမဲဆောက်အနီးကမဲလမတစ်တော်ကျိုးဝိုင်းပေါ့နော်မဲလမတစ်တော်နာမှာတစ်တော်ရဲမှာပေါ့အားလုံး45ယောက်တောင်ဖမ်းမိပါတယ်မြန်မာပြည်သားအပွဲစားနှုတ်လေးတခါလဲဖမ်းမိပါတယ်မင်းကြီးကဒီခိုင်းအာဏာပိုင်ကြီးကဖမ်းမိလိုက်တာဖြစ်ပါတယ်အဲပြီးတော့ကျွန်တော်ထိုင်းနိုင်ငံကချနာဘူးဒီခရိုင်မှာလဲမင်းကြီးကတည့်ရက်ထဲပါပဲ15ယောက်ဖမ်းမိပါတယ်မြန်မာပြည်သားတနည်းအားတော့နည်းနည်းအားရှိပါခင်ဗျာနည်းနည်းအားလုံးကလဲဒီမကြာခဏဖမ်းဆီးခံပြနေတဲ့နေရာတွေပေါ့နော်ဆဲမှာကျွန်တော်တို့ပွဲစားနှုတ်လေးအဲ့မှာဖမ်းမိပါတယ်အဲကကနဘူဒီမှာလေမနေ့ကတည့်ရက်ထဲဆိုရင်မြန်မာပြည်သားတွေဖမ်းဆီးခံရတဲ့မြန်မာပြည်သား60ဆန်းထားကြီးရဲ့သဘောပ
ါဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေဟာမြန်မာပြည်ထဲမှာနိုင်ငံရေးမတည်ငြိမ်မှုအလုတ်ကန်ရှားပါးမှုတွေကြောင့်အလုတ်ကန်ရဖို့အတွက်လာခဲ့ကြသူတွေဖြစ်တယ်လို့လည်းကိုရဲမင်းကပြောပါတယ်
အလုတ်လုဖို့သွားတာပါအမှန်ကတော့ထိုင်းနိုင်ငံကိုလုလုဖို့သွားတယ်ကိုနိုင်ငံထဲမှာလည်းချက်တဲမှုကြီးနိုင်ငံရေးချက်တဲရောလက်ရှိစာမဏေရေးခက်ခဲရောဆိုတော့မြန်မာနိုင်ငံထဲမှာလည်းဘယ်လိုမှရက်တည်လို့မနိုင်တော့ဘူးအလုတ်ကန်ခွန်လန်းကြီးလည်းအကုန်ရှားပါပြီးတော့နောက်ဆုံးဒီစားဖို့တောက်ဖို့အောင်ခက်ခဲဖြစ်နေတဲ့လူမတွေကဂျုံဟာကြာဖြစ်တယ်လို့တက်ကြတာပေါ့နော်။ဆိုင်မို့ဝင်ရောက်တဲ့မြန်မာပြည်သားတွေပေါ့နော်။ပွဲစားကားတွေပြေးပြီးတော့တက်ကြတာ။ဟောပါဒါကကျွန်တော်တို့ဒါကျွန်တော်တို့သိရတဲ့နေသားပါ။တခြားနေရာတွေမှာဆိုရင်လည်းအမြင့်စင်လို့ဖမ်းမိနေတာပါ။ဘာဖြစ်လို့လဲဆိုတော့အခုတရားမဝင်လမ်းကြောင်းတွေကနေလူတွေဝင်ထွက်တာအားများလာရင်အဲကျွန်တော်တို့လူကုန်ကူးခံမှုတွေလည်းဆွဲပြီးတော့ပါလာတာဒါထုံးစံလို့ဖြစ်နေတာပါ။
ထိုင်းနိုင်ငံကိုဗစ်ရေပေါ်ကာလမှာတရားမဝင်ခိုးဝင်သူတွေကိုဖမ်းမိတာတစ်နှစ်အတွင်း4000ကျော်ရှိပြီဆိုပြီးကက်ယောဂါထိန်းချုပ်ရေးဘုတ်ကလည်းထုတ်ပြန်ခဲ့ပါတယ်။ဖမ်းမိသူတွေက3000ကျော်ဟာနေဆက်တွေကနေဝင်ရောက်လာသူတွေဖြစ်တယ်လို့လည်းပြောပါတယ်။ဒီထက်မှာအများစုကတော့မြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့သွားတာပါရှင်။သတင်းဆောင်မတွေကိုဒီမှာရပ်ပြီးသတင်းဘတ်စင်ခဏတွေကိုနားဆင်ချက်ရအောင်ပါ။အရင်ဆုံးတော့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ပြပေးပါမယ်။မြန်မာစစ်ကောင်စီကအိမ်ဆောင်အစိုးရပြောင်းလဲဖွဲ့စည်းခဲ့တာနဲ့ပတ်သက်ပြီးတော့စေအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဥခင်မောင်စွေကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။နိုင်ငံစီမအုပ်ချုပ်ရေးကောင်စီဘက်ကနေပြီးတော့အိမ်ဆောင်အစိုးရဖွဲ့လိုက်တယ်ဒါနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်တယောက်ဖြစ်တဲ့အင်ကက်သဘောထားကိုသိချင်လို့ပ
ါတက်ချူကြီးကနေပြီးတော့ဒီအင်ကွန်ပြောတော့တာစီးပြီးဖြစ်မှာပါအဲ့မှာလဲကျွန်တော်တို့ပါပါတယ်ဒီရီကော့ဘဲကိုကျင့်ပါပြီးမယ်ရီကော့ဘဲမတမာမှုတွေကိုတွေ့ရှိတာတွေကိုကျွန်တော်တို့ထုတ်ပေါ်ပြီးတော့ကတက်ဆိုင်ရာနိုင်ငံတွေကိုလည်းပြောပြမယ်အာဆီယံဆိုင်နဲ့အာဆီယံကိုပြောပြမယ်အဲပြီးတော့ကျွန်တော်တို့ဒီရီကော့ဘဲကိုဟုတ်ရမှာသူကျင်းပါပြီးမယ်ဆိုတာလည်းပဲခရီးစကားကြီးပြောတာကြားပါတယ်။ကြားတော့သဘောတော့ဗျာဒီကဝယ်ကျင်းပါဟုတ်ဟာကိုဗစ်ရောဂါကျဆင်းသွားတဲ့အချိန်တောက်မှသာရင်ကျွန်တော်တို့ဒီကဝယ်ကျင်းပါလို့ဖြစ်နိုင်ကြီးများတာပေါ့။နောက်ပြီးတော့မှတ်ပုံတင်ကိစ္စတွေလည်းချက်ချက်လာကြကျွန်တော်တို့အဲဒီကကံအဲဆိုတော့ဒါတွေပြီးမှဆိုလို့ရှိရင်တော့ဒီပြောတဲ့အချိန်မှာတူမာဒီရတစကူရနိမ့်တီတီအဲတာဝန်ယူနိုင်တယ်ဆိုတဲ့အနေအထားဒီကိုရောက်အောင်တွားမှာပဲလို့မြင်ပါတယ်အဲ့ဒါပြီးရင်တော့ရေကောက်ဘဲကိုသူတို့၆လကျွန်တော်အကြမ်းမှမဲ့ဆွဲစီယုံဝင်နေပြီးပြီးတော့ရေကောက်ဘဲအတိတ်ကူကိုဖြတ်သန်းမယ်လို့ဒါသူစုသွားတာရှိပါတယ်အဲ့ဒါကိုသူအောင်မြောင်လုပ်ဖို့ဆိုတာကောင်စီတည်းအနေနဲ့လုပ်ဖို့မဖြစ်နိုင်ဘဲနဲ့ဒီကျွန်တော်တို့ care taker government ပေါ့အင်္ဂလန်ဆူရအနေနဲ့တို့ဖို့အတွက်ဖြစ်မှာလည်းတိုင်းနိုင်ငံရဲ့အသီးသီးကိုဖြီးဖြီးမိမိချုပ်ကန်ပြီးတော့ဆောင်ရနိုင်ကြီးတွေရှိမှလည်းယူဆတဲ့အတွက်ကြောင့်မလို့ဒီလို KDG government အနေနဲ့အဲကျွန်တော်တို့ဆောင်ရတော့ဘူးဆိုတာဖြစ်ပေါ်လာခြင်းဖြစ်တယ်လို့ပြောရပါလိမ့်မယ်နောက်ပြီးတော့ နိုင်ငံတကာမျိုးနွယ်ဆောင်ပါလေပဲဒီကျွန်တော်တို့ကလအပိုင်းခြားတစ်ခုအတွင်းမှာရှိနေတဲ့အစိုးရဟာဒီအင်ဆောင်အစိုးရဖြစ်တယ်ဆိုသူပြောလို့စစ်ကောင်စီမဟုတ်ပါဘူးဒီပုံမှာ429အရာတာဝန်လွှဲယူထားပြီးတော့တာဝန်ကိုဒီ2023 August မှာကျင်းပမယ်ယူရိုဝင်မှာနိုင်ရတဲ့ပါတီကိုလွှဲပေးမယ်လို့အတိအလင်းနဲ့ပြောသွားပြီးတော့အတိအကျပြီးသွားတာတွေ့ရပါတယ်။ဒေါင်ကဲဒီက government နဲ့လုပ်တဲ့ဟာအတိအပြည့်ရှိပြီးတော့နိုင်ငံတကာစစ်တမ်းကြီးမှာလည်းအများကြီးတာသွားနိုင်တယ်လို့ကျွန်တော်တို့ယူဆလို့ရပါတယ
်။အင်္ဂလိုဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီပေါ့ပြီးခဲ့တဲ့ဒီဟိုမှာဖွဲ့လိုက်တဲ့စီမံအုပ်ချုပ်ရေးကောင်စီကရောဘယ်လိုမျိုးဆက်ပြီးတော့ရှိနေမှာပါလဲ
။ဟုတ်ကဲ့ဒါတော့ကျင်းသားမြင်သာရှိပါတယ်။ဒီကောင်စီထဲမှာဒီလိုဝယ်ဝါးကြီးဆက်လက်ရှိမယ်ဆိုတာတော့ဒါတော့ဟိုဒီတိုင်းမှာရှိနေလိမ့်မယ်လို့မှန်းသလို့ရပါတယ်။ဒါပေမဲ့လို့ဒီစီမံအုပ်ချုပ်ရေးကောင်စီကတော့ဆက်ရှိနေတယ်ဆိုတာအတွေ့အကြုံဘူဂျိုကြီးအွန်လိုင်းတွေထဲမှာထုတ်ပြီးထုတ်တဲ့အမိန့်ကြီးဟာကောင်စီကနေထုတ်ပြန်နေတာဖြစ်တယ်ဆိုကြောင့်မလို့ကောင်စီကဆက်ပြီးတော့စီမံအုပ်ချုပ်ရေးကောင်စီကဆက်ပြီးရှိမယ်ဆိုတာတော့ဒါလည်းမဆက်မသွေးကျွန်တော်မှတ်သားလို့ရပါတယ
်ဟုတ်ကဲ့ရွေးကောက်ပွဲကိုအင်္ဂရုကဆက်ပြီးတော့ကျင်းပသွားမယ်ပေါ့နော်အခုဒီမှာကြေညာထားတယ်ကျင်းပသွားမယ်အဲ့လိုကျင်းပတဲ့အခါမှာရောပြီးခဲ့တဲ့ဒီ2020ရွေးကောက်ပွဲမှာတော့အနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့ရောဝင်ပြိုင်ခွင့်ရမှာလားဘယ်လိုမျိုးစဉ်းစားထားတာမျိုးရှိပါလဲပြည်သူလူထုကတော့တစ်လျှောက်လုံးကတော့အဲ NLD ပါတီကိုလည်းပြီးခဲ့တဲ့တစ်ခေါက်မှာလည်းအပြတ်အသတ်မဲပေးခဲ့တယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အင်္ဂရုဘယ်လိုစဉ်းစားထားတာရှိပါလဲ
အဲဒါတော့ကျွန်တော်ပြောတဲ့စဉ်းစားလို့ရတဲ့ကိစ္စမဟုတ်ဘူးလေဒီစီမင်းဥတွေနဲ့ကျွန်တော်အညီညွတ်ပဲတို့ဆက်လက်ဆောင်ရွက်ဖို့တွားမယ်လို့လည်းအချင်းချင်းပိုင်းများစွာစဉ်းစားရှင်းလင်းမှလည်းပြောပြီးဖြစ်ပါလေအဲတော့ NLD ပါတီဝင်ပြန်ရေးမပြန်ရေးကတော့ဒီကျွန်တော်တို့ဒီစီမင်းဥတွေနဲ့တို့ဘယ်လိုကန့်တတ်မလဲအဲနိုင်ငံရေးပါတီများမှာပုံမှန်ရဲ့ဥတွေနဲ့ဘယ်လိုညှိကြတယ်ဆိုတာတွေပုံမှန်မူတည်ပြီးတော့ရှေ့ဆက်ပြီးတော့ NLD ပါတီရက်တီနိုင်ပြန်ရှိသေးလားမရှိသေးလားဆိုတာမကြာခင်မှာပဲခင်ဗျားတို့ညွှန်ပြသွားတာပါလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဟိုအင်္ဂရိုးကတစ်ဖက်မှာလည်းနိုင်ငံတကာမှာဒီတိမတ်ပြူမှုရဖို့အတွက်ကိုအခုလိုမျိုးအိမ်ဆောင်အစိုးရအနေနဲ့ဖွဲ့စည်းလိုက်တယ်ဒါပေမဲ့တစ်ဖက်မှာလည်းအခုနိုင်ငံတော်မှာကဒီပြည်သူတွေကဟိုစက်ကျဆန္ဒပြမှုတွေရှိနေတုံးပဲဆိုတော့ပြည်သူလူထုကလည်းဟိုလက်မခံဘူးဆိုတဲ့အဥ္စာမျိုးလည်းပြသနေတာတွေလည်းရှိတယ်ဒါအဒီပေါ်မှာရောအာဘယ်လိုများမှတ်ချက်ပေးလို့ပါလဲ
အဲမြေပြင်အနေထားမှာတော့ဗျာပြည်သူလူထုကမကြည်နဲ့လို့စန့်ကျင်ဆန္ဒပြတယ်ဆိုတဲ့အဆင့်ကတော့ကျော်သွားပြီလေ
ဟုတ်ကဲ့ဟိုပြည်သူလူထုကစန့်ကျင်ဆန္ဒပြတဲ့အနေထားကျော်သွားပြီဆိုပေမဲ့တိုက်ပွဲတွေဟိုစစ်ပွဲတွေကရှိနေတယ်ဒီဟိုဒေသခံတွေနဲ့တိုက်ပွဲတွေလည်းရှိနေတယ်တိုင်းဒေသလက်နက်ကိုင်တွေနဲ့တိုက်ပွဲတွေလည်းရှိနေတယ်အခြေအနေကလုံးဝကြီးဟိုငြိမ်သက်သွားမျိုးလည်းမဟုတ်ဘူးပြည်သူလူထုတွေမှလည်းတစ်ချိန်လုံးဆန္ဒပြတာတွေရှိနေပါသေးတယ်အဲ့ဒီဟာက
မရှိဘူးလို့ကျွန်တော်ကပြောတာမဟုတ်ဘူးခင်ဗျားပြောတဲ့အတုံးလုံးကိုကျွန်တော်ကပြောတာပါပြည်သူတွေကမကျေနပ်ဘူးပြည်သူအားလုံးကဆန္ဒပြတယ်ဆိုရင်ပြည်သူအားလုံးရဲ့ဘယ်တော့ရာခိုင်နှုန်းကဆန္ဒပြနေတယ်အခုတည်းရှိမြေပြင်မှာရှိနေတယ်လူတစုလူတစ်ဖွဲ့ကနေပြီးတော့မြောက်ပေးနေတယ်နောက်ကမြောက်ပေးနေတယ်အဝေးကနေပြီးတော့မြောက်ပေးနေတယ် NUG ဖွဲ့ကပုဂ္ဂိုလ်တွေကပြောတဲ့ပုဂ္ဂိုလ်တော့ပဲဆန္ဒပြနေတာရှိပြီးတော့ပြည်သူတရားလုံးကတော့အိမ်ထဲရတော့မဖြစ်ပါဘူးရောဆိုတော့ဂျမုံမှာသားတွေရှင်းပြီးတော့အပြည့်နိုင်ကြီးကိုကြောက်လို့မတွေ့ကြပါဘူးပြည်သူတရားလုံးဆန္ဒပြတယ်ဆိုရင်အတုံးလုံးကတော့ကျွန်တော်လက်မခံဘူးအဲပြည်သူရဲ့စိတ်ပိုင်းကဆန္ဒပြတယ်ဆိုရင်တော့လက်ခံတယ်ပတ်စံပြည့်ချက်ပြည့်မဲ့ဆိုရင်တမျိုးလုံးဖက်ဆန္ဒပြနေတာမဟုတ်ဘူးဆိုတော့ခင်ဗျားတို့စဉ်းစားကြည့်ရင်တိတာသင်ရှားဖြစ်ပါလိမ့်မယ်အဲ့တော့ဒါကတော့တစ်ချက်ပေါ့ဒီတစ်နေ့ကရင်တော့တိုက်ခဲရင်ဖြစ်နေဆိုတာလေးပဲဘယ်သူလိုဘယ်ဝါလိုပုံပုံရနောက်ကနေပံ့ပိုးမှုနဲ့သွားဘုန်းခွဲလိုက်အောင်လုပ်လိုက်အောင်ပြောတာဒီစဉ်းစားတော့တက်ပြီးတော့လုပ်လိုက်အောင်ပြောတာဒီဒါဒီကတော့ရှိနေတယ်ဒါတော့မရှိဘူးမို့ရှိပါတယ်ဆိုတော့ဒီလေးကောင်းပဲဒီတန်ရလည်းနေ့ကရင်ဖွင့်ရင်ဟာရှိမှာသွားပြီးစဉ်းစားတက်ပြီးတော့ကြောက်လာတဲ့လူတွေကလည်းပဲအဲ့အဝေးကနေပြီးတော့ညှဉ်းပန်းချက်တွေနဲ့တို့ရင်းဟာဒီရလေအထက်ရောက်တော့ရှိနေတယ်ဒါပြည်သူတရားလုံးပါပဲတိုက်ပွဲကြီးကိုရှင်းလွှဲနေတယ်ဆိုတာမျိုးကတော့ပြင်နိုင်ငံရေးအပြစ်ဆိုင်ရာအမဲ့တွေကျွန်တော်တို့အပြောအယူဖြစ်မှာသို့ကိုကျွန်တော်ဘုရားကိုဒါကိုကျွန်တော်ကဒီလိုတော့ယူဆပါတ
ယ်အင်္ဂေရုသဘောထားအမျိုးကိုအင်္ဂေရုသဘောထားအမျိုးကိုကျွန်တော်ဟိုဟာဖြစ်ပါတယ်ဒါပေမဲ့ပြည်သူလူထုတရားလုံးကဟိုအခုချိန်မှာမဟုတ်ပေမဲ့ဆန္ဒပြပွဲတွေရှိနေတယ်ဒါပေမဲ့ပြည်သူလူထုတရားလုံးကဆန္ဒပြခဲ့တဲ့အချိန်မှာအကြမ်းဖက်နှိမ်နင်းခဲ့တာတွေပြစ်ခတ်ခဲ့တာတွေကြောင့် ဒီဆန္ဒပြမှုတွေဟာအတိုင်းအတာတစ်ခုထိရော့ကျသွားတယ်လို့ပြောရင်အငယ်လက်ခံမလား
။ဒီကိစ္စတော့ဗျာဟို
ပြည်သူကငြင်းငြင်းချမ်းချမ်းနဲ့ဆန္ဒပြခဲ့တာလေ
။အဲဖမ်းလို့မိတယ်ဆန္ဒပြတာကိုလို့ဆိုတော့ဒီမက်ဆာကအနေနဲ့ဘာမှကျွန်တော်တို့အငင်းမွားပါဘူးဆန္ဒပြမှုကွင့်ကိုတို့ဟိုပြီးတာဖြစ်ပါလက်နဲ့ကင်ပြီးတော့ပြစ်ခတ်မယ်ဆိုရင်ဒါလည်းတို့ဥရိယနေနေမှုလားဆိုတော့တာဝန်ယူခြင်းဖြစ်ပါတယ်ဆန္ဒပြတာကိုတော့မပြဘူးလို့ကျွန်တော်တို့တက်ကတ်ထားချက်ဒီအမှုထီမရှိသေးပါဘူးဖြစ်ပြီးဆန္ဒပြတာကြီးလည်းရှိတော့မှာပဲတို့တော့လည်းဒီလိုင်းပစ္စည်းကြီးအစိုးရဆန္ဒတွေဟိုပြည့်စုံမယ်ဆိုရင်တော့ဖန်တီးရဲ့နှိတ်ကွက်တဲ့ဟာမျိုးတော့ရှိကောင်းရှိမှာပေါ့ဒါပေမဲ့ဒီလူတွေကိုအကြောင်းပဲတတ်ဖြတ်နေတယ်ဆိုတော့မီဒီယာကြီးကပြောဆိုချက်တွေကတော့
ကျွန်တော်တမ်းပဲတစ်ဖက်မှာလည်းပြည်သူတွေကငင်းငင်းချမ်းချမ်းနဲ့ဆန္ဒပြခဲ့တယ်ဒါကိုအကြမ်းဖက်နှိမ်နှင်းခဲ့တာတွေရှိတယ်ငင်းငင်းချမ်းချမ်းဆန္ဒပြလို့ပြတာကိုအကြမ်းဖက်နှိမ်နှင်းခဲ့တာတွေရှိတယ်ဆိုတာလည်းဒါသက်သေအထောက်အထားတွေရှိပါတယ
်တို့ကတော့အခုထိဟိုဘက်ကဒီဘက်ကဆန္ဒမရှိဘူးကွာကျွန်တော်တို့ကနိုင်ငံရေးသမားတွေဖြစ်တယ်တိုင်းပြည်ကောင်စားရေးနဲ့ပြည်သူလူထုအင်းရတာရည်တွယ်ဖို့ပဲကျွန်တော်တို့မျှော်လင့်ပြီးတော့မှန်တဲ့ဘက်ကရက်နေတာဖြစ်တယ
်ဟုတ်ကဲ့
ပြည်သူသမားဟုတ်ဖြစ်တာကြီးကိုကောင်းကောင်းခံပြီးတော့ပြန်သမမှုကြီးကမဟုတ်ပါဘူးလို့ကျွန်တော်တို့ကပြောင်းတိုက်ပစ်လိုက်ပြီးပြောနိုင်တဲ့ကျွန်တော်တို့နိုင်ငံကြီးဘာကောင်လဲကိုယ်ပိုင်နိုင်ငံကြီးအတွေးခေါ်မရှိပါဘူးကျွန်တော်တို့မှမှန်ရင်မှန်တယ်မှားရင်မှားတယ်ပြည်သူအကျိုးမရှိရင်ပြည်သူပဲကျွန်တော်ပြောရတဲ့တတိရှိပါတယ်ဟိုဘက်ကဒီဘက်ကဆိုမဟုတ်ပါဘူးပြည်သူဘက်ကဆိုတဲ့နေရာမှာဘယ်သူတွေရလဲဘယ်အဖွဲ့ချင်းနေရလဲဒီကိုဗစ် -19 တိုက်ပစ်တဲ့နေရာမှာငွေအလွေပြောပြနေပြီးပွဲအကူကြတဲ့ဒီကျွန်တော်တို့ဒီကဘောလန်တီးယားတွေပါနေပြီးတုံ့တဲ့အခါမျိုးမှာပြည်သူတွေလုံးဝဆန့်ကျင်ပါတယ်ဆိုရဲဒီကတော့ပြောလို့ရှိရင်မှန်ကန်မှုအတိုင်းတာတော်ကြီးကိုအားငယ်သွားပြီလို့ပဲကျွန်တော်ကတော့ယူဆပါတယ်ဟုတ်ကဲ့
ဒါပေမဲ့အခုထိုးနေတဲ့ဥစ္စာမှာလည်းတိတ်အများကြီးတော့မရှိပါဘူးအနည်းချင်းပဲရှိတယ်လို့ကျွန်တော်တော့သိထားပါဗျာအဲ့လို
ရတာလေဗျာနေနေပဲရတာဦးလေ၃တန်း၄တန်းပဲရတော့ရသောက်ပဲသူအရှင်းလိုက်ခွဲထိုးနေတာ65နှစ်အထက်တို့ကျမကြီးဝန်တန်းတို့ဘန်သူငန်းတို့အဲ့လိုခွဲထိုးပြီးနေတာဟုတ်အဲ့တော့ကျေလို့သာပြည်သူတရားလုံးကဆန့်ကျင်နေဆိုရင်တိတိကျလည်းမလိုဘူး။ဘာမှထွက်ပြီးတော့တို့ပြီးတဲ့ဆန်းရင်းစီတွေလည်းယူကြတောင်းလည်းမရှိဘူး။အဲ့လိုလိုလည်းကျွန်တော်တို့တွေးလို့ရတယ်လို့ကျွန်တော်ခင်ဗျားကိုပြောပြတာဖြစ်တယ်။ဟု
တ်။ဟိုအခုလိုဖြေကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ
်။ကိုရနိုင်စီစဉ်တင်ဆက်ခဲ့တဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA မြမပိုင်းအစီအစဉ်ရဲ့အစီအစဉ်တွေထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်သလို VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြမပိုင်းအစီအစဉ်ကကြိုဆိုပါတယ်။နောက် VOA မြမပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။
American တဲ့ရုပ်တံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ラインတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာမနက်ခင်းပါသောရရှိများရှင် VOA American အသံရဲ့2020ခုနှစ်ဩဂုတ်လ16ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဥစီသူအောင်မြင့်အစီအစဉ်တင်ဆက်နေတဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာပါ။ဗဟုဘန်ဘာတွေလုံနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးတင်ပြထားပါတယ်။ဥစီသူအောင်မြင့်နဲ့အတူမတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
အခုဆိုရင်ရန်ကုန်နဲ့နယ်မြို့တွေကဗန်သီးသီးရဲ့ ATM ဆက်တွေမှာငွေထုတ်ဖို့တန်းစီစောက်ဆိုင်နေတဲ့လူတိုင်းရှည်ကြီးတွေကိုမမြင်မတွေ့ကြရတော့ပါဘူးအပေါ်ရန်ကြည့်လိုက်ရင်တော့ပြည်တွေအဲ့လိုဗန်ကနေငွေထုတ်ဖို့အလူရဲ့ကြိုးစားတာမျိုးမမြင်ရတော့ဗန်အငွေတွေနဲ့ပတ်သက်ပြီးအခက်အခဲအကျတ်တဲကြုံရတဲ့ကိစ္စတွေပြီးဆုံးသွားပြီလားလို့တောင်ထင်စရာပါတကယ်လက်တွေ့အဲ့လိုအခြေအနေမျိုးဖြစ်မနေပါဘူးပြည်သူတွေရဲ့အနှံ့ငွေဗန်နေတဲ့ပိတ်မိနေစေဖြစ်ပြီးမောင်ခိုဈေးကွက်ကနေငွေသားဆက်ကူထုတ်ယူခြင်းနဲ့ဆိုရင်ခုနှစ်ရာခိုင်နှုန်းလောက်ပိုပေးပြီးမှရနိုင်မှာဖြစ်တယ်လို့ ADN ဆက်တွေထဲတောင်ငွေမထည့်တော့လို့တန်းစီမဲ့ပြည်သူတွေမတွေ့ရခြင်းပါဒီကြားထဲစစ်ကောင်စီကနေလာမဲ့ဩဂုတ်လ16ရက်နေ့ကနေ20ရက်နေ့အထိအစိုးရရုံးနဲ့ကျောင်းတွေပိတ်တဲ့ပိတ်ရအဖြစ်သတ်မှတ်ထားတယ်လို့ဗန်နေကိုပါပိတ်ထားမယ်လို့ကြေညာထားတဲ့အတွက်ပြည်သူတွေကြားကောလာလသတင်းမျိုးစုံထွက်ပြီးဗန်ထဲပိတ်မိနေတဲ့အငွေတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေလည်းဖြစ်ပေါ်နေတာတွေ့မြင်ရပါတယ်ဒီလိုအခြေအနေမျိုးအောက်ဘိုးဘန်ဘက်ကဘာတွေအကောင့်ထဲပေါ်ခဲ့သလဲအဲ့ဒါတွေကရောအလုတ်ဖြစ်ပါရဲ့လားဆိုတာမေးခွန်းထုတ်เสียပါ
မြန်မာနိုင်ငံကဗန်တွေအခုလိုအခြေအနေရောက်သွားရတာဟာဖေဖော်ဝါရီလ1ရက်ဆီယနာသိမ်းမှုနောက်ပိုင်းကအစပြုပါတယ်ပထမပိုင်းဗန်ဝင်နှန်းတွေ CDM လုပ်လို့ဗန်တွေပိတ်ထားရတဲ့အချိန်ပြည်သူတွေဟာလိုအပ်တဲ့ငွေတွေကို ATM ဆက်တွေမှာထုတ်ယူတာတယောက်နဲ့တယောက်ငွေပေးငွေယူကိစ္စအိမ်အရောက်ပို့အစားအသောက်နဲ့ကုန်စည်ရောင်းဝယ်မှုကိစ္စတွေကို Mobile Banking နဲ့လုပ်နိုင်နေတာကြောင့်ဗန်ကိစ္စပြဿနာကြီးကြီးမားမားမပေါ်ခဲ့ပါဘူးဒါပေမဲ့စစ်ကောင်စီဘက်ကနေသတင်းစစ်ဆေးမှုကိုရပ်တန့်သွားအောင်ဆန္ဒပြပွဲတွေကိုကင်တွယ်နိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကျိုးတွေ internet ဝန်ဆောင်မှုကလွဲပြီး mobile data wifi အပါအဝင် internet ဝန်ဆောင်မှုတွေကိုရပ်ဆိုင်းပိတ်ပင်လိုက်တဲ့အခါမှာတော့ဘဏ်ကိစ္စပြဿနာတက်ပါတော့တယ်။ internet သုံးမရ online ကနေငွေပေးငွေယူလုပ်မရတော့တဲ့အခါပြည်သူတွေဟာငွေသားစကူတွေကိုပဲကင်ဆောင်အသုံးပြုဖို့ဖြစ်လာပြီးဘဏ်မှာအပ်ထားတဲ့ငွေတွေထုတ်ယူဖို့ဘဏ်နဲ့ ATM ဆက်တွေမှာတန်းစီနေတဲ့လူတန်းရှည်ကြီးတွေပေါ်ပေါက်လာရတော့တာပါပဲ။ဒါကိုစစ်ကောင်စီလက်အောက်ဗဟိုဘဏ်ကနေငွေသားထုတ်ယူမှုကိုကန့်သက်တာနဲ့တုံ့ပြန်ပါတယ်။အကျိုးဆက်အနေနဲ့တာမန်ပြည်သူတွေ၊စီးပွားရေးလုပ်ငန်းရှင်တွေအပါအဝင်ဗဏ်မှငွေကြေးအနှံထားသူအားလုံးသူတို့အနှံထားတဲ့ငွေတွေကိုလွယ်လွယ်ထုတ်လို့မရတော့တဲ့ပိတ်မိငွေတွေအဖြစ်ရောက်သွားစေခဲ့ပါတယ်။အဲ့ဒီလိုအခြေအနေရောက်ပြီးမှစစ်ကောင်စီဘက်ကအင်တာနက်လိုင်းတွေကိုတဖြည်းဖြည်းပြန်ဖွင့်ပေးလိုက်လို့မိုဘိုင်းဘန်ကင်းပြန်အသုံးပြုလာနိုင်တဲ့အတိုင်းဈေးကွက်ထဲမှာဘဏ်တွေကငွေနဲ့ပေးချေတာကိုလက်ခံလို့စိတ်မရှိကြတော့ပါဘူး။အကြောင်းကတော့အဲ့ဒီဘဏ်တွေကငွေစင်းဆိုတာဟာလွယ်လွယ်ပြန်ထုတ်ယူနိုင်ခြင်းမရှိလို့ပါပဲ။အခြားတစ်ဖက်မှာတော့ဘဏ်တွေပိတ်မိငွေစင်းဖြစ်မှာဆိုရင်ပြီးဘယ်သူမှဘဏ်တွေသွားပြီးငွေကြေးအနှံနာမလုပ်ကြလေတော့ဘဏ်ဝင်ဆောင်မှုလုပ်ငန်းရပ်ဆိုင်းသလောက်နီးပါးဖြစ်သွားစေပါတော့တယ
်။ဘိုးဘဏ်ဘက်ကတော့အဲ့ဒီခြေနေတွေကနေထွက်ပေါက်ဖြစ်အောင်ဘဏ်တွေတဲ့အငွေတွေဝင်လာအောင်နောက်ထပ်အကောက်အစ်စ်တွေဖွင့်ပြီးငွေလာအကျဖို့ဆွဲဆောင်စေပါတယ်။အဲ့ဒီစင်အစ်စ်ကငွေတွေကိုအချိန်မရွေးပမာဏအကန့်အသတ်မရှိပြန်ထုတ်ယူနိုင်တယ်လို့ကြေညာပါတယ်။ဒါပေမဲ့လည်းအဲ့ဒီငွေတွေကို ATM ဆက်တွေနဲ့ချိတ်ဆက်သုံးမရတာအခြားဘဏ်စင်တစ်ခုခုကိုလွှဲလိုက်ရင်ပိတ်မိငွေစင်တွေပြန်ရောက်သွားစေတာအနှံ့ငွေအကုန်ပြန်ထုတ်မရပဲပမာဏတစ်ခုခြံထားရမှာစသဖြင့်ပြဿနာမျိုးစုံကြုံရတာမို့အဲ့ဒီအကောက်အစ်စ်တွေဖွင့်ပေးမယ်ဆိုတဲ့ဆွဲဆောင်မှုကလည်းအောင်မြင်မှုမရခဲ့ပါဘူးဒီကြားတဲ့ဘိုးဘန်ဟာဘန်အသုံးပြုသူတွေအပေါ်ပိုပြီးတင်းကျပ်တဲ့စည်းကမ်းချက်တွေထုတ်ပြန်လာတာတွေ့ရပါသေးတယ်အဲ့ဒါတွေကတော့အစိုးရဆန့်ကျင်သူတွေဟာဘန်စနစ်ကိုအသုံးပြုပြီးငွေကြေးလွှဲပြောင်းမှုတွေလုပ်နေတယ်ဆိုတဲ့စွပ်စွဲချက်နဲ့ငွေကြေးလွှဲပြောင်းမှုတွေရဲ့ပမာဏကန့်သက်တာအချို့သောအကောင့်တွေကို freeze လုပ်ပြီးပိတ်ပင်သိမ်းယူတာနိုင်ငံခြားငွေနဲ့နိုင်ငံခြားကလွှဲပြောင်းပေးတာတွေကိုလည်းလွှဲပေးပမာဏအတိုင်းပြန်ထုတ်မပေးဘဲပိတ်မိအကောင့်ဟောင်းနေတယ်ပဲထည့်ပေးတာစတာတွေလုပ်ပါတယ်
တပြိုင်နက်တည်းပုဂ္ဂလိကဗန်တွေအပေါ်ပိုပြီးတင်းကျပ်တဲ့စည်းမျဉ်းတွေချမှတ်ခဲ့ပါသေးတယ်။အဲ့ဒါတွေကတော့နိုင်ငံချောင်းငွေအဝင်အထွက်အထုပ်အသွင်းအလဲအလှယ်နဲ့ပတ်သက်ပြီးနှစ်နဲ့ချီတဲ့စည်းမျဉ်းတွေပြန်တောင်းယူတာ၊ဗန်တွေမှာနိုင်ငံခြားသားဝန်ထမ်းခန့်အပ်မှုစည်းကမ်းတွေတင်းကျပ်တာနဲ့အရေးအတွက်ကန့်သက်ရှော့ချဖို့ညွှန်ကြားခဲ့တာတွေပါပဲ။ပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့တိုင်းပြည်ကိုပြောတဲ့မေကွန်းမှာတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကသူတို့အာဏာယူပြီးနောက်ပိုင်းဗန်ဝင်တန်းတွေ CDM လောက်ကြလို့အခက်အခဲဖြစ်ပေါ်ခဲ့ပေမဲ့ဇူလိုင်လအရောက်မှာတော့တည်ငြိမ်မှုရှိလာပြီဖြစ်တဲ့အကြောင်းကိုဗစ်ကာကွယ်ကုသထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့လေလိုအပ်သူတွေကိုဗန်တွေကနေငွေကြေးထုတ်ယူခွင့်ပြုထားကြောင်းပြောဆိုခဲ့ပါသေးတယ်။သူပြောသလိုဗဟိုဗန်ကနေပြည်သူတွေအနေနဲ့ပုဂ္ဂလိကဆေးရုံတွေမှာဆေးကုတာ၊ဆေးဝါးဆေးပစ္စည်းတွေဝယ်ယူတာတွေကို Digital စနစ်နဲ့ပေးချေရင်ပုဂ္ဂလိကဗန်တွေဘက်ကလက်ခံကြဖို့ထုတ်ပြန်ပေးခဲ့ပေမဲ့ဘသူမှလိုက်နာတာမတွေ့ရသလိုလက်တွေမှာလည်း digital စနစ်နဲ့ပေးချေလို့မရခဲ့ကြပါဘူး။အလားတူပြည်သူတွေအနေနဲ့ဆေးဝါးအောက်ဆီဂျင်အောက်ဆီဂျင်ကွန်စင်ထရေတာနဲ့အခြားဆေးပစ္စည်းတွေဝယ်ယူလိုတယ်ဆိုရင်ပုဂ္ဂလိကအကောင့်ကိုငွေကျပ်သိန်း20ကုမ္ပဏီအကောင့်နဲ့ဆိုရင်ကျပ်သိန်း200ထုတ်ယူနိုင်တယ်လို့ဗဟိုဘဏ်ကဇူလိုင်လ28ရက်နေ့မှာထုတ်ပြန်ပါတယ်။ဒါပေမဲ့တကယ့်လက်တွေ့ဘဏ်တွေမှာသွားမေးမြန်းတဲ့အခါညွှန်ကြားထားတာမရှိလုံထုံးလုံနီးလည်းမရှိဘူးဆိုပြီးဘယ်ဘဏ်ကမှထုတ်မပေးပါဘူး။ဘဏ်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးဩဂုတ်လ23ရက်နေ့မှာလုပ်တဲ့အင်တာဗျူးတစ်ခုမှာဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်ကဗန်တွေမှာငွေသွင်းသူမရှိငွေထုတ်သူတွေပဲများနေတဲ့အတွက်ဇူလိုင်လအထိအနှုတ်လက္ခဏာပြခဲ့ကြောင်းဩဂုတ်လမှာတော့ငွေသွင်းသူတချို့ရှိလာတာကြောင့်အပေါင်းလက္ခဏာပြလာတယ်လို့ပြောဆိုထားပါတယ
်။တကယ်တော့ဩဂုတ်လအတွင်းဗန်တွေဟာအများပြည်သူအနှံ့ငွေတွေကိုလုံးဝနှီးပါထုတ်မပေးတော့တာနဲ့ဗန်ကိုအသုံးမချမဖြစ်လို့သွင်းရတဲ့ငွေသားတွေကြောက်တာအပေါင်းလက္ခဏာပြလာနိုင်ပြီးဗန်တွေအခြေအနေကောင်းလာတဲ့လက္ခဏာလို့တော့မှတ်ယူနိုင်မယ်မဟုတ်ပါဘူး။ပြောရရင်စစ်ကောင်စီလက်အောက်ဘူဘန်ဟာဗန်လုပ်ငန်းကိုဝန်ဆောင်မှုလုပ်ငန်းအဖြစ်ရှုမြင်ဗန်ရဲ့ဝန်ဆောင်မှုရယူနေသူကစတမာတွေရဲ့လိုလားချက်ကိုဦးစားပေးစီမံခန့်ခွဲတာမျိုးထက်အာဏာထိန်းချုပ်နိုင်ရေးဦးစားပေးပြီးကန့်သတ်မှုတွေစီကံတင်ကြပ်မှုတွေလွဲမှားတဲ့ညွှန်ကြားချက်တွေပိုပိုပြီးချမှတ်နေတာတွေကြောင့်ဗန်စနစ်ပြိုလဲလူမတက်အခြေအနေရောက်လာရခြင်းပါဒါတွေကိုပြုပြင်နိုင်ခြင်းမရှိသေးသေး၍ဗန်ဝန်ဆောင်မှုတွေမပေးနိုင်တဲ့လေပတ်မှုမရှိတဲ့နာမည်ကံဘန်တွေအဖြစ်ပဲဆက်ပြီးတည်ရှိနေဦးမယ်ဖြစ်ကြောင်းပ
ါဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ရှင်အခုကတော့သောရရှင်တို့ပေးစာတွေကိုပြန်ကြားပေးမှာဖြစ်ပါတယ်မအေးတန်တာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကိုနားဆင်ပါရှင်
မင်္ဂလာရှိရနေ့ဖြစ်ပါစေသောရရှိမရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့ VOE တိချစ်သောရရှင်တွေကိုမြစ်တာဒေးလက်ဆောင်မြန်မာသတင်းလေးတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ဒီတစ်ပတ်တော့ Facebook မှာလာရေးတဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုပြန်ကြားပေးကြပါတယ်တိုက်ချင်းစုဆိုတဲ့သောရရှင်ကကဘာကြီးတစ်ခုလုံးလူလူချင်းကိုချင်းစာတရားများဖြင့်ငင်းညံ့အောင်တည်ဆောက်နိုင်ပါစေဆိုပြီးဆုတောင်းမြတ်တာပို့လာပါတယ်။အားလုံးအတွက်အမတန်မင်္ဂလာရှိတဲ့ဆုတောင်းဖြစ်ပါတယ်။ကြော်သူဆိုတဲ့သောရရှင်ကတော့သတင်းအစ်စ်တွေတက်တိုင်းတင်ပေးတဲ့ VOA ကျမ်းမာပါစေတဲ့ဟုတ်ကဲ့။ VOA သောရရှင်တွေအားလုံးမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကျမ်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်။ဦးလေးကြီးဆိုတဲ့သောရရှင်ကတော့မက်ဆေ့ချ်အားနေစာတို့လေးရေးပြီးတော့မေးလာတာပါ VOE ကိုဒီကနေစာရေးသားပေးပို့လို့ရပါလားတဲ့သူလိုပဲမေးလာကြတဲ့သောရရှင်တွေရှိပါတယ်နောက်ကိုကျော်ဟိန်းထွန်းဆိုတဲ့သောရရှင်ကတော့တချင်းတောင်းကျင်လို့ပါတဲ့ဟုတ်ကဲ့နှစ်ယောက်စလုံးကိုဒီမှာပေါင်းပြီးတော့ဖြေချပေးကြပါတယ်နော်ကျမတို့စီကိုစာရေးမယ်ဆိုရင်တော့လောလောဆယ်စာလိုက်ကပို့တာပါညာကလည်းကြားတဲ့အတွက်ကြောင့်မလို့ Facebook စာမျက်နှာကနေပြီးတော့ရေးလို့ရပါတယ်Facebook ရဲ့ Messenger အသုံးပြုပြီးတော့ရေးမယ်ဆိုရင်တော့ချက်ချင်းရောက်ပါတယ်။ဒါမှမဟုတ်လည်းကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကို email ရေးပြီးတော့ပို့နိုင်ပါတယ်ရှင်။ နောက်ခုစလုံးကတော့အင်တာနက်ကပို့တာမလို့ကျမတို့စီကိုချက်ချင်းရောက်ပါတယ်နော် burmese@voanews.com ဆိုတော့ဒီရုံလုံးဖတ်လို့ရတာဖြစ်ပါတယ်ဆူဟိုတယ်တော့ကပဲစာရိုလေးတစ်စောင်ရေးသွားတယ်။ဗာဂျီမျိုးဆိုတဲ့သွားရှင်ကလည်းအခုစာနေနဲ့ရှိရှိပြန်ပြီးရေးလာပါတယ်ရှင်
။ VOA မိသားစုအားလုံးကျေးဇူးပါခင်ဗျာ။ကျွန်တော်ရင်တစ်ခေါက်ရေးပို့တဲ့စာကို VOA မြန်မာပြည်မှပေးစာများအစီအစဉ်ကနေဖြည့်ပေးသွားတာနားထောင်လိုက်ရပါတယ်။ခုလောလောဆယ် VOA app ကပဲနားထောင်အားပေးနေပါတယ်။ internet ကနေဆိုတော့ပိုက်ဆံကုန်တာပေါ့ဗျာ။ကျွန်တော် VOA ကို88ခုနှစ်ကလေးကနားထောင်နေတာပါ။ဟိုးအရင်နှစ်တွေတုန်းကဒီဇင်ဘာရောက်ပြီဆိုရင်လက်ဆောင်ပြက်ကြိန်တောင်းမှုပါတယ်။ရတော့မရဘူးပါဘူး။ရေဒီယိုတွေမဲဖောက်ပေးတုန်းကလည်းမပေါက်ပါဘူး။လူကျင်လိုက်တာဗျာ။ဒီမှာကတရုတ်ကလာတဲ့ရေဒီယိုပဲသုံးနေရတာ။အဆင်မပြေပါဘူးဗျာ။ကျွန်တော်အထင်ရေဒီယိုတွေဝယ်သုံးတာ၁၀လုံးအထက်ရှိပြီထင်ပါရဲ့။ကမဲတော့မထင်ပါဘူးဗျာ။ဘာပဲဖြစ်ဖြစ် VOA ကိုနေ့စဉ်အမြဲအားပေးလျက်ပါခင်ဗျာ။နောက်ဆိုဒီဓမ္မကစာရီးရေးပါဦးမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဘာကြီးမျိုးကြီးဒီစာကိုဖတ်ရတဲ့အခါမှာကျမတို့တော်ရရှင်တွေကျမတို့ရဲ့အစီအစဉ်တွေကိုသိချစောင့်ပြီးတော့နားထောင်နေရဆိုတာသိရလို့အမတန်မှဝမ်းသာရပါတယ်နော်။ကျမတို့ဒီ VOA ကရေဒီယိုပေးတယ်ဆိုတော့ဆယ်စုနှစ်တခုလောက်တောင်ကြာပါပြီเนาะအခုလောလောဆယ်တော့ရေဒီယိုပို့ပေးတာမျိုးမရှိသေးပါဘူးရှင်နောက်ပိုင်းမှာလည်းသွားရှင်တွေက Facebook ကိုပို့ပြီးတော့အသုံးများလာတာတွေ့ရပါတယ်ဟိုအခုလိုမျိုး internet ဖြတ်တောက်တာတွေမရှိခင်တော့ဟာဆိုရင်ဒီရေဒီယိုကနေနားထောင်တာတော်တော်လေးကိုနည်းသွားပါတယ်เนาะအခုတော့မှပြန်ပြီးတော့ဒီ internet ဖြတ်တောက်မှုတွေနဲ့ကျမတို့ရေဒီယိုကိုသွားရှင်တွေပြန်ပြီးတော့ဖန်ယူနားဆင်ကြရတယ်ဆိုတာသိရပါတယ်အခုလိုမျိုးအစီအစဉ်တွေကိုပုံစံမျိုးစုံနဲ့နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဗီဒီယိုစာရင်းနေကြသွားရှင်မက်ဆန်နာကတော့ဗီဒီယိုဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေတဲ့မြန်မာပြည်ပေးစာကဏ္ဍကနေစာရီထုတ်လွှင့်ပေးတာမကြခဏကြားရပါတယ်ကြိုက်ပါတယ်အဖို့ထန်တဲ့ပေးစာတွေဖြစ်လို့ပါသတင်းစာအဖွင့်နဲ့သတင်းကြေညာလို့အပြင်ဗီဒီယိုရဲ့တာဝန်ကျသတင်းကြေညာသူဆူတောင်းပေးတဲ့ကျမတို့မြန်မာနိုင်ငံပြည်သူပြည်သားတွေအားလုံးအတွက်ဆူတောင်းပေးတဲ့အတန်ကကျမတို့အတွက်စိတ်ချမ်းမြေ့ရပါတယ်ဆူတောင်းအတန်ကတာယာလာပါတယ်ဗီဒီယိုရဲ့တဲ့မက်ဆန်နာရေးလာပါတယ်ဟုတ်ကဲ့ပါ VOA ကိုမှတ်မှတ်နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံမှာဖြစ်ဖြစ်နေတဲ့လူမှုရေးရာကိစ္စအခြေအနေတွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်အဝေးရောက်အိမ်လွမ်းသူတစ္ဆာဆိုတဲ့ဗီဒီယိုသွားရရှင်ကအခုလိုမျိုးရေးလာပါတယ်
။မင်္ဂလာပါ VOA အကူအမများအစဉ်မပြတ်တင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်။အမြဲနားထောင်ကြည့်နေလျက်ပါ။အဝေးရောက်ရွှေမြမာများအမိမြေပြောင်းရင်ကြရယ်။ဒါပေမဲ့လမ်းတွေပိတ်။အိုသမားတွေအခက်အများကြီးတွေ့နေရပါတယ်။ကြည့်လေရင်နဲ့ပြန်တော့လဲအိမ်ပြန်မရောက်သေးဘူး။အခုဆိုနှစ်လပြည့်ပြီဗျာ။ဘာတွေဖြစ်နေတာလဲ။အလုတ်ကအစဉ်မပြေလို့အမိမြေပြန်ပါတယ်ဆိုမှပိုပြီးဆိုးနေတယ်ခင်ဗျာ။အဝေးရောက်ရွှေမြမာများပြန်မယ်ဆိုရင်သတင်းသေချာစုံစမ်းပြီးမှပြန်ကြပါအခုချိန်မှာအမိမြေကိုမပြန်သေးတာအကောင်းဆုံးလို့ကျွန်တော်တို့ထင်တယ်အဝေးရောက်ရွှေမြမာများတည်စေခြင်းလို့ကျေးဇူးပါ VOA ခင်ဗျာ
ဟုတ်ကဲ့ပါဒီ VOA သွားရှင်ကသူတွေ့ကြုံရတဲ့အဖြစ်အပျက်ကိုဒီ VOA ပြည်သက်တွေအားလုံးတည်အောင်ဝေမျှလာတာဖြစ်ပါတယ်လောလောဆယ်တော့နိုင်ငံရဲ့ချောင်းမှာရောက်နေတဲ့အဝေးရောက်မြန်မာတွေမြန်မာနိုင်ငံကိုလောလောဆယ်မပြန်သေးတာအကောင်းဆုံးပါဆိုပြီးတော့ဒီသွားရှင်ကခုနကသူပြောတဲ့အကြောင်းအရာနဲ့အကျိုးအကြောင်းပြပြီးတော့ရှင်းပြလာပါတယ်ရှင်ကျော်စုံမှုဆိုတဲ့တော့ရှင်ရဲ့စာကိုလည်းအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့အခါကြုံရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လူထုမှာအလုပ်တွေပြုတ်စားဝတ်နေရေးခက်ခဲရတဲ့အထက်အခုကုဆက်ယောဂကပ်ပေးကြောင့်ပြည်သူတွေအတွက်အကြီးအကျယ်အကျက်ရိုက်နေပါပြီဆိုတော့ဒီတော့ရှင်ရှင်းဖွင့်လာပါတယ်
။မင်္ဂလာပါ VOA ကျွန်တော်က88နောက်ပိုင်းမှာတည်းက VOA ကိုအမြဲနားဆင်နေတာပါ။ရေဒီယိုဖမ်းယူရတာတစ်ခါလေအဆင်မပြေမှုတွေရှိခဲ့ပါတယ်။အခုတော့လူလူမိတ်ဆွေရုပ်တံလိုင်းထပ်တိုးချက်လွှင့်ပေးလို့ကျေးဇူးအထူးတင်ပါတယ်။ internet ကနေကြည့်ပြန်တော့လဲဖုန်းပေမတက်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့စစ်အာဏာသိမ်းပြီးတဲ့ကအလုတ်ကပုံမှန်မလုပ်ရတော့ဘူးဗျ။အခုဆိုပို့ပြီးတော့ဆိုးလာပါတယ်။ covid တတိယလိုင်းကြောင့်ကျွန်တော်တို့အခြေခံလူလူတွေတော်တော်ကိုအထိနာပါတယ်။လောက်ချလိုက်တော့ပိုဆိုးတော့တာပေါ့။အလုတ်တွေကလည်းတနေ့ချာပို့ပြီးတော့ခက်ခဲလာပါပြီ။ရှေ့ဆက်ပြီးအဆိုးနဲ့အကောင်းကအဆိုးဘက်ကိုဥတီလာနေပါပြီ။ဒါကြောင့်ကျွန်တော်တို့ပြည်သူတွေကို ကုလမတောင်းဝန်ရှိသူများအမြန်ဆုံးကူညီပေးကြပါလို့မြန်မာပြည်သူတွေကိုစား VOA ကနေတဆင့်တောင်းဆိုလိုက်ပါသေးဗျာကျေးဇူးပါ VOA
သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်เนาะ VOA ဝိုင်းတော်သားတွေအားလုံးမင်္ဂလာပါဆိုပြီးတော့နှုတ်ခွန်းဆက်လာတဲ့သရရှင်ကတော့စကိုင်းတိုင်းဒေသကြီးရင်းမာပင်ခရိုင်ရင်းမာပင်မြို့နယ်တွင်ကကျေးရွာလေးတရွာကပါတဲ့
ကျမတို့ရွာလေးကတော့မကြမြို့မရောက်သေးတာလမ်းမဆက်သွဲရဲ့အဆင်ပြေချောမွေ့တဲ့ရွာကလေးပါအရင်ကဆိုရင်အရာအလုံးအတွက်အဆင်ပြေချောမွေ့ပေမဲ့အခုတော့စစ်ကောင်စီရဲ့ဖျက်ဆီးနှောက်ယှက်မှုတွေကြောင့်တွားရည်လာရေးခက်ခဲမှုတွေနေ့စဉ်ကြုံတွေ့နေရပါတယ်ရွာတွေဖက်ကကျမကြီးဆီယမလေးတွေရဲရွာကျမကြီးအတွက်မုံရွာမြို့ကနေဆေးတွေဝယ်ပြန်လာသူတို့တွေပါလာတဲ့ဆေးတွေကိုအတင်းအဓမ္မသိမ်းယူတဝက်ကိုပဲယူပါကြံတဝက်ကိုပြန်ပေးပါပြောတော့၆လနဲ့ကျမကြီးအတွက်အကူအညီပေးနေတဲ့လူမှုအဖွဲ့အစည်းတွေကိုလည်းဖန်ဆီးနေစာလှုပ်သားတွေအလှုပ်သွားတဲ့အချိန်စစ်ဆေးဖန်စီဆိုင်ကယ်တွေတင်ယူနှီးမျိုးစုံနဲ့ပြည်သူတွေကို6လပါလာတမပစ္စည်းတွေယူထားကြတဲ့နေသူနေသားတွေဒုက္ခမျိုးစုံကြုံတွေ့နေကြရတာတုနယ်တွေဖြစ်နေကြပါပြီ။စားရအများကြီးရှည်သွားတဲ့အတွက်လည်းသီးခံမှုမေတ္တာရက်ခံပါရရှင့်စစ်အာဏာရှင်စနစ်အမြန်ဆုံးကျဆုံးပါစေ။မြန်မာပြည်သူပြည်သားများအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းကျင်းကြပါစေရှင်
။ဟုတ်ကဲ့ပါဒီသောရရှင်ကဖေးဖို့တဲ့စာတွေအများကြီးရေးချင်ပေမဲ့လည်းတခြားဖေးဖို့တဲ့စာတွေကိုလည်းမျှဝေဖတ်ပေးဖို့အခုလောက်နေပဲရက်လိုက်ပါတယ်တဲ့ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်နော်ဒီသရရှင်သူတို့ ਨੇ သခိုင်းတိုင်းရင်းမပင်ခံရင်းမမီမြို့နယ်အတွင်းကခြေရွာမှာကျုံရတဲ့အဖြစ်အပျက်ကိုအခုလိုမျိုး VOA ကတစင်အားလုံးသိအောင်ရင်ဖွင့်ရေးသားလာတာဖြစ်ပါတယ်သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒေးတောင်းလာတဲ့သရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့မှာဖြစ်ပါတယ်ရှင
်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်အခုတော့ဒေတောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးကြပါရှင်မြန်မာနိုင်ငံအတွက်ယုံကြည်ချက်အပြည့်နဲ့ခြေတက်နေတဲ့သူတွေအတွက်စောင်းလာရဲ့အညာတော်သူရဲ့ကောင်းဆိုတဲ့သချင်းလေးဖြူရီကထုတ်လွှင့်ပေးဖို့တောင်းဆိုခြင်းပါတယ်ပြောရည်ကျေးဇူးတင်ပါတယ်ဆိုပြီးတော့နာမည်မဖော်ပြပါနဲ့ဆိုရဲသောရရှင်တေးတောင်းလာပါတယ်။ဒါကြောင့်ဒီတစ်ပတ်တော့သူတောင်းဆိုထားတဲ့ဆောင်းလိုက်ဒီဆိုရဲအညာတရသူရဲ့ကောင်းဆိုရဲတခြင်းလေးထုတ်လွှင့်ပေးကြပါတယ်ရှင်။သောရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်။
တင်ပြီးရှောက်ပါကွယ်ကျန်နနဲ့လာစုံလေဘယ်တော့မှရှုံးမပေးနဲ့ရောင်လို့တော့ဒူးမထောင်းနဲ့ယုံကြည်တယ်မဟုတ်လားတို့အလုံးရဲ့ဘဝငြိမ်းချမ်းစိတ်လမ်းမှုချင်းမြေအောင်ပြမယ်လေရောင်လုံးလည်းမမြောက်အောင်နဲ့ချောင်းလုံးလည်းမကြောက်အောင်နဲ့မြင်ဆောင်စိတ်ထားမြေမွေနာကတ်ကိုရဲရဲတွေ့ညီဆိုရက်တွေ့ထားNow when I'm not the same one and I can't believe Look how you go you twa be saying that shit some man the yeah go no yeah And you ever move I'm not the other ma me you tell me And you ever move I'm not the other ma me you tell me
င်းပြီးရှောပါကွယ်ကျွန်တော်နဲ့လမ်းဆုံးလဲမဲတော့မှရှင်းပြပြီနဲ့ရောက်လို့တော့ဘူးထောင်းယုံကြည်တယ်မဟုတ်လားတို့အလုံးရဲ့ဘဝငြိမ်းချမ်းစိတ်လမ်းမို့ထင်မြင်အောင်ပြန်မယ်လေလောကရဲ့ကုန်းတို့တွဲဒီစိတ်နဲ့ရှင်းစမဲဘယ်ရောက်လို့ရေးအမီရမမှုဘူးအမှန်တရားပဲမှနေရတာပဲအမီရမမှုဘူးအမှန်တရားပဲမှနေရတာပဲ
ဆောင်းလိုက်တည်ဆူထားတဲ့အညာတရသူရဲ့ကောင်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတင်းငွေနဲ့ညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook စာမျက်နှာပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်။ကျွန်တော်ရဲ့ Internet စာမျက်နှာလိပ်စာက bambis.voanews.com ဖြစ်ပါတယ်။ကျွန်မအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်။
I've been bishop a queen janane la sole pero ma shame pine yau lo dong lu thong yong chi de ma ho la lo a lo ye bo a nyi nyan sai la mo ti mye ao pyan me li lo ka ye kou yu twa li sai ne she sa me pa ye hong no ye a mi ye ru ma mu bu满地阿爸妈你一家呗阿弥耶的母母母满地阿爸妈你一家呗
မေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းဘတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့သတင်းတွေထဲကသုတဘတ်ဆင်ကဏ္ဍကိုနားဆင်ရအောင်ပါ။နိုင်ငံတကာသတင်းတွေကြီးရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းများအချက်လက်တွေနဲ့ပတ်သက်ပြီးဗဟုသုတရရှိဖို့မညွညွလွင်တင်ဆက်ပေးထားပါတယ်။ဒီနေ့မှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတာဝန်ပေးအပ်ထားတဲ့ International Investigative Mechanism of Myanmar အတူကောက် IIMM လို့ခေါ်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့လူ့အခွင့်အရေးချိုးဖောက်မှုစုံစမ်းမှုရန်တရာအကြောင်းကိုပြောပြပေးထားပါတယ်ရှင်။
2012ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဖြစ်ပွားနေဆဲဖြစ်တဲ့နိုင်ငံတကာရာဇဝတ်မှုတွေနိုင်ငံတကာဥပဒေချိုးဖောက်မှုအထောက်အထားတွေကိုထိန်းသိမ်းပြီးစစ်စစ်သုံးသပ်နိုင်မှုအတွက် IIMM လို့ခေါ်တဲ့လုပ်ငန်းစဉ်ရန်ညားတစ်ခုကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီက2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းတာဝန်ပေးခဲ့တာဖြစ်ပါတယ်IIMM ဟာမြန်မာပြည်ရင်းမှာဖြစ်ပျက်နေတဲ့ကျူးလွန်နေတဲ့နိုင်ငံတကာရာဇဝတ်မှုတွေဥပဒေချိုးဖောက်မှုတွေရဲ့အချက်အလက်အထောက်အထားတွေကိုရယူထိန်းသိမ်းထားပြီးဒေသဆိုင်ရာအဆင့်နိုင်ငံတော်အဆင့်နဲ့နိုင်ငံတကာတရားရုံးအဆင့်တွေမှာတရားစွဲဆိုမှုတွေပြုလုပ်တဲ့အခါသက်တည်အထောက်အထားဖြစ်အသုံးပြုနိုင်ဖို့တင်ပြပေးနိုင်ဖို့လှုံ့ဆော်တဲ့ရန်နရာဖြစ်ပါတယ်IIMM ဟာတရားရုံးတစ်ခုမဟုတ်သလိုဖမ်းဆီးပိုင်ခွင့်စစ်ဆေးပိုင်ခွင့်မျိုးတော့မရှိပါဘူး။ဒါပေမဲ့လည်း IIMM ရဲ့ခိုင်လုံတဲ့အချက်အလက်တွေပေါ်မူတည်ပြီးအပြစ်ကျူးလွန်သူတွေကိုသက်ဆိုင်ရာတရားရုံးတွေအရေးယူဒဏ်ခတ်မှုတွေပြုလုပ်နိုင်တဲ့အဖွဲ့အစည်းတွေကဆက်လက်လှုံ့ဆော်သွားကြရမှာပါ။IIMM အနေနဲ့2011ခုနှစ်နောက်ပိုင်းမြန်မာနိုင်ငံရဲ့ဘေးနေရာဒေသမှာပဲဖြစ်ဖြစ်ဘေးသူတွေကပဲကျူးလွန်ကျူးလွန်အပြည်ဆိုင်ရာလူ့အခွင့်အရေးတွေဥပဒေတွေနဲ့ညှိစွန့်စေတဲ့ရာဇဝတ်မှုတွေလွန်ကျူးမှုတွေရဲ့အချက်အလက်တွေကိုစုဆောင်းပါတယ်။ IAMN ရဲ့လက်ရှိဥက္ကဋ္ဌအဖြစ်တာဝန်ပေးထားသူကတော့နိုင်ငံတကာရာဇဝတ်မှုတရားမျှတရေးရှင်နေအမေရိကန်နိုင်ငံသားနီကိုလတ်စ်ကွန်ဂျန်ဖြစ်ပါတယ်။သူဟာအပြည့်ပြည့်ဆိုင်ရာတရားရုံး9ရုံးမှာတာဝန်ထမ်းဆောင်ခဲ့ပြီးအနည်း20နီးပါးအတွေ့အကြုံရှိသူလည်းဖြစ်ပါတယ်။IIMM အနေနဲ့အချက်လက်တွေစုဆောင်းတဲ့နေရာမှာခိုင်လုံမှုဘယ်လောက်ရှိသလဲ၊လွန်ကျူးမှုတွေဘယ်လောက်အထိဆိုးဝါးသလဲ၊ဒီလိုလွန်ကျူးမှုတွေအတွက်ဘယ်သူတွေမှာတာဝန်ရှိသလဲဆိုတဲ့သုံးသပ်မှုတွေကိုလည်းပြုလုပ်ပါတယ်။လက်တလုံးမြမအရေးနဲ့ပတ်သက်ပြီးဥက္ကဋ္ဌနီကိုလတ်စ်ကွန်ဂျန်ကလက်ရှိဖြစ်ပျက်မှုတွေဟာအာဏာပိုင်တွေရဲ့တာဝန်ရှိကြောင်းနဲ့ကျူးလွန်ခံရမှုတွေကိုအထောက်အထားတင်ပြနိုင်ဖို့အချက်လက်တွေဆက်သွယ်ပေးပို့ကြဖို့မလ18ရက်နေ့ကပြောဆိုတိုက်တွန်းထားပါတယ်။ဒီလိုတိုင်ကြားတဲ့အခါပြစ်မှုကျူးလွန်ခံရသူတွေကိုယ်တိုင်လည်းအချက်လက်တွေကိုပေးပို့တိုင်ကြားနိုင်ပါတယ်။အဲဒါကြောင့်ကို့မှာ IAMM အတွက်အသုံးဝင်နိုင်တယ်လို့ယူဆရတဲ့အချက်လက်တွေရှိတဲ့အခါ Signal လို့ခေါ်တဲ့ Message ပို့လို့ရတဲ့ Application ကို Download လုပ်ပြီးအဲဒီကနေဖုန်းနံပါတ်0166691238ကို message ပို့တိုင်ကြားနိုင်ပါတယ်။ဒါ့အပြင် protomail ဖြစ်တဲ့ mountain741@protomail.com ကိုလည်း email ပို့ပြီးတိုင်ကြားလို့ရပါတယ်။ IMM မှာတိုင်ကြားလာသူတွေရဲ့အချက်လက်တွေကိုလုံခြုံအောင်ထားပြီးကျူးလွန်သူတွေ၊တာဝန်ရှိသူတွေကိုအရေးယူနိုင်မှုအတွက်စံချိန်ကိုက်ညီမှုရှိမရှိသုံးသပ်စစ်ဆေးပါတယ်။ကိုက်ညီမှုရှိပြီးဆိုရင်တော့သက်ဆိုင်ရာတရားရုံးတွေမှာတရားစွဲဆိုမှုတွေပြုလုပ်နိုင်ဖို့အမှုတွေစတင်ဖွင့်ပါတယ်ရှင
်။မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုတသတင်းဖတ်ဆင်ခဏဖြစ်ပါတယ်ရှင်။သတင်းဖတ်ဆင်ခဏတွေကိုဒီမှာရပ်ပြီးမကြခင်မှာတော့ကျမတို့ဒီသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုလိုင်းတိုမီတာ2540 51နဲ့လိုင်းလံမီတာ190တို့ကနေမနေ့ပိုင်းဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ဒေါခင်မျိုးသက်ရေးသတင်းအချင်းချုပ်ပြောပြပေးပါအောင်ရှင်။
အာဖဂန်သမ္မတအာရှရဖ်ဂါနီကသူနဲ့ဒုသမ္မတဘာဝန်တခြားထိပ်တန်းအရာရှိကြီးတွေဟာအာဖဂန်နစ္စတန်နိုင်ငံတွင်သွေးမြေကျမှုကိုကာကွယ်တဲ့အနေနဲ့တိုင်းပြည်ကနေထွက်ခွာသွားပြီလို့တနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တာလီဘန်တွေကတော့အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်နယ်34ခုကို9ရက်လောက်တွင်းမှာပဲသိမ်းပိုက်ခဲ့ပြီးအောက်တိုဘာ15ရက်မနေ့ပိုင်းမှာပဲကဘူးမြို့တော်ကိုရောက်လာပါပြီ။တာလီဘန်တက်ခိုက်ရေးသမားတွေကမြို့ရဲ့အချက်ကြားကြတဲ့နေရာတွေမှာနေရာယူထားပြီးထိပ်ပိုင်းခေါင်းဆောင်တွေကတော့ကဘူးကသမရနန်းတော်ကိုမှနေရာယူကြပါတယ်။တာလီဘန်ပြောခွင့်ရကတော့တာလီဘန်တွေဟာဘက်ဂရမ်လေးတပ်အခြေစိုက်စခန်းကိုထိန်းချုပ်နိုင်ပြီဖြစ်ပြီးပါဝန်အချင်းတောင်ကအချင်းသားတွေကိုလွှတ်ပေးလိုက်ပြီလို့ပြောပါတယ်။အမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်တွေရဲ့ပင်မအခြေစိုက်စခန်းဖြစ်တဲ့ဘက်ဂရမ်မှာတာလီဘန်အချင်းသားက9000လောက်ရှိနေတာပါ။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးကိုလက်နက်ကင်တာလီဘန်တိုက်ခိုက်ရေးသမားတွေဝင်ရောက်လာတာကိုစောင့်ကြည့်နေတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကအမေရိကန်တန်ယုံနဲ့မြို့ကနိုင်ငံတကာလေဆိပ်ကိုအမေရိကန်တပ်ဖွဲ့တွေခိုင်ခိုင်မာမာထိန်းချုပ်ထားတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့မြင်ကွင်းကကြေကွဲစရာကောင်းတယ်လို့ပြောပါတယ်။ကဘူးမြို့တော်တွင်တာလီဘန်တိုက်ခိုက်ရေးသမားတွေထိန်းချုပ်ထားပြီလို့တာလီဘန်တွေကပြောဆိုပေမဲ့အမေရိကန်တန်ယုံနဲ့ဟာမစ်ကာဇိုင်နိုင်ငံတကာလေဆိပ်ကတော့လုံခြုံပါတယ်လို့အမေရိကန်တာဝန်ရှိသူတို့က VOA ကိုပြောပါတယ်။ဟေတီနိုင်ငံမှာတော့ပြင်းအား 9.2 ရှိတဲ့ငရင်လှုပ်ခဲ့တဲ့အတွက်တေဆုံးရသူက900ကျော်သွားပါပြီ။အနည်းဆုံးလူပေါင်း 1,800 ကျော်ကဒဏ်ရာပြီးပျောက်ဆုံးနေသူကအများအပြားရှိနေစေပါ။
နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးသက်အချင်းချုပ်ပြောပြပေးခဲ့တာပါရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ရင်ချင်းနိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubel FT ရဲ့တို့ဖြစ်ပါတယ်။ညပိုင်း9:00ကနေ10:00အထိထုတ်လွှင့်မဲ့ VOE မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်ကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကြန်ထိုက်ပ
This program has come to you.